ခင်ပြည်နယ်ကော့ဂရိတ်မြောက်တွေအတွင်းက2023နိုဝင်ဘာလကစပြီးပိတ်ထားတဲ့အာရှလန်ပြန်ဖွင့်နိုင်ရေးကုန်သွယ်ရေးဇုန်ထျောက်စွာအလုပ်လုပ်နိုင်ရေးအတွက်စစ်ကောင်စီဘက်ကတပ်အင်အားအလုံးရင်းနဲ့ကော့ဂရိတ်ဘက်ကိုတက်လာပြီးတော့အင်အားဖြည့်တင်းတာတွေစစ်ရေးအတွက်ပြင်ဆင်တာတွေလုပ်နေတယ်လို့ဒေသခံသတင်းတွေကဆိုပါတယ် VW သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်ကော့ဂရိတ်မြောက်ရီအတွင်းကအာရှလန်ပြန်ဖွင့်နိုင်ရေးအတွက်မြန်မာစစ်ကောင်စီဘက်ကတပ်အင်အားအလုံးအရင်းနဲ့ဒီအပိုင်းတွင်အင်အားဖြည့်တင်းလာကြောင်းမကြခင်မှာတော့တိုက်ပွဲတွေပြင်းထန်လာပွဲရှိတယ်ဆိုပြီး KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်တပ်အင်အားတွေကတော့စစ်မှုထမ်းဥပဒေနဲ့စုဆောင်းထားတဲ့တပ်သားတစ်တွေများတယ်လို့လဲဆိုပါတယ်ခမန်းအင်အား900ထက်မနည်းတက်လာတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
900လောက်အစီ30ကျော်နဲ့တက်လာတယ်ဆိုကြားတယ်။သူခံကနေစတက်လာကြတယ်။ကွန်ကရစ်ကိုချီတက်လာတယ်။ကွန်ကရစ်မှာအင်အားစုဖွဲ့မှုတွေလုပ်ပြီးတယ်။လုပ်တယ်။အဲ့ဒီရဲ့သူတို့ရဲ့ယူရဲ့ချက်ကအော်ဇီယာစစ်တင်ကြီးပေါ့နော်။အော်ဇီယာစစ်ကြောင့်မြောက်လီကိုသိမ်းဖို့အာရှလမ်းကိုပြန်ဖွင့်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်တယ်။အဲ့လောက်တော့ကျွန်တော်မှရရှိတာဟုတ်တယ်။တော့အာရှလမ်းပြန်ဖွင့်နိုင်ဖို့ကုန်သွယ်ရေးဆောင်ကိုထိရောက်သွားဆောင်ရွက်နိုင်ဖို့ပေါ့နော်သူတို့ရဲ့ယူရဲ့ချက်ကဒါပေါ့ဟုတ်တယ်
လက်တလုံးမှာတော့တိုက်ပွဲတွေမပြင်းထန်သေးပေမဲ့နေ့စဉ်တော့တိုက်ပွဲတွေရှိနေကြောင်းအခုတက်လာတဲ့စစ်ကောင်စီရဲ့တပ်သားတစ်တေဟာအတင်းအကျပ်စုဆောင်းလာတဲ့တိုက်အင်အားတွေနဲ့တက်လာတာဖြစ်တယ်လို့လည်းပြောပါတယ်
။အခုလောစဲတီတော်ကြီးမားတဲ့တိုက်ပွဲတော့ရှိကြိုကြားကြိုကြားလေးတော့ရှိနေတယ်။ငကိုကလေးကအထိုင်စခန်းတို့အဲ့အမျိုးကြီးရှိတယ်။ဒီထက်ကြီးမားတဲ့အင်အားကိုလည်းသူတို့တက်ခဲ့ဒါမဲ့လန်ထွက်သွားတယ်သူတို့ထိုးစစ်မစင်နိုင်ဘူးကျွန်တော်တို့ရအနေချင်းပုံနိုင်ခဲ့တယ်တတ်ဆုတ်သွားတယ်အခုတဖန်ပြန်လာတဲ့အင်အားတွေကကျွန်တော်စစ်မှုထမ်းဥပဒေနဲ့ဖွဲ့စည်းထားတဲ့ရဲဘော်အစ်စ်အင်းများများစွာပါတယ်အသက်မပြည့်ကလေးတွေပါတယ်အဲ့ဒီအတွက်တော့ကျွန်တော်တို့ဘက်ကတော့ဆိုရင်စရာမရှိဘူးကျွန်တော်တို့မှလည်းဝင်ရင်းရသည့်အတွက်ပြင်ဆင်တာအစဉ်နဲ့ရှိတဲ့အတွက်ကျွန်တော်ဒီအင်အားကိုအချိန်မီချိန်မုန်းနိုင်တယ်လို့ညွှန်နေတယ်
ရင်ခွဲတောင်ရေးဘူးကော့ဂရိတ်ဘက်ဒီမှာတိုက်ပွဲတွေနေ့စဉ်ဖြစ်နေပြီးစစ်ကောင်စီရဲ့ဌာနဆိုင်ရာအတော်များများကတော့ပိတ်ထားရပြီးစခန်းချရာနေရာတွေမှာဌာနဆိုင်ရာလုပ်ငန်းတွေကိုလုပ်ကိုင်နေကြပါတယ်ဒေသခံတွေကတော့တိုက်ပွဲတွေအပြင်းထန်ဖြစ်လာနိုင်တယ်ဆိုပြီးတင်းရှောင်နေသူတွေများလာပါတယ်ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ကော့ဂရိတ်မြောက်ရီအာရှလန်းဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခီးသွားတွေကိုပါသွာလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစစ်ရေးအရကောကုန်သွယ်ရေးအရပါအရေးပါတဲ့အာရှလန်းကိုလည်း KNU ဘက်ကပိတ်ပင်ထားတာဖြစ်ပါတယ်ရှင်